တော်ဆန်းစုကြည်ပေါ်နိုင်ငံတော်တည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအရထောင်နှံချမှတ်လိုက်တဲ့မြန်မာစစ်ကောင်စီပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်လှုပ်ဆောင်ဖို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတอมแอนดรูสကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့အပေါ်စစ်တပ်ထိန်းချုပ်ထားတဲ့တရားရုံးကအခုလိုထောင်ဒဏ်စီရင်ချက်ချမှတ်တာဟာအဓိပ္ပာယ်မရှိတဲ့လုပ်ရဖြစ်ပြီးနိုင်ငံတွင်တရားဥပဒေစိုးမိုးမှုကင်းမဲ့ပုံကိုမီးမောင်းထိုးပြလိုက်တာဖြစ်တယ်လို့แอนดรูสကပြောတာပါ။တော်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာစစ်ကောင်စီရဲ့တရားခံနေသားဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြတဲ့အကြောင်းသူတို့နှုတ်ဦးကိုအတူအယောင်တရားရုံးကပြစ်ဒဏ်စီရင်တာဟာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်လည်းဖြစ်တဲ့တอมแอนดรูสကပြောပါတယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ပါဝင်လူထောင်ပေါင်းများစွာကိုဖမ်းဆီးပြီးပြစ်ဒဏ်စီရင်နေတာဟာမြန်မာပြည်သူတွေရဲ့နိုင်ငံသားရပိုင်ခွင့်နဲ့နိုင်ငံရေးရပိုင်ခွင့်တွေကိုပြင်းထန်စွာချိုးဖောက်နေတာဖြစ်တယ်လို့သူကပြောဆိုပါတယ်ခင်ဗျာ။